ခဲ့တဲ့နှစ်ကျမ်းပဲတက်ခတ်မြင်သာပြပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာစက်ကြိုးရေးစက်မှုဇုံတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေပါတယ်။ဒါပေမဲ့လုပ်ငန်းပိုင်းမှာလုတ်ကင်နိုင်မဲ့လူအားရှားပါးမှုရှိနေတယ်လို့စက်ကြိုးရေးပိုင်းမှာလည်းဤပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မမ်မီခသတင်းပြပို့ထားတာကိုနားဆင်ပါခင်ဗျာ။
မောင်နှမမျိုးနယ်မှာလွေစပါးကိုမြောက်ပိုင်းကျေးရွာတွေဘက်မှအများဆုံးစိုက်ပျိုးပါတယ်။တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်ရမှာလေလေယာထွက်ကုန်ပစ္စည်းတင်ပို့မှုကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားတဲ့သတင်းတွေကဖော်ပြနေကြပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆိုရဘက်ကစီးပွားရေးတိုးတက်ဖို့ရည်ရွယ်ကစီးပွားရေးဇုံတွေပေါ်ထုတ်လာတာတွေရှိပါတယ်။ဒီတစ်ခါမှာတော့စိုက်ပျိုးရေးဇုံတစ်ခုလုပ်ဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်။လက်ရှိစိုက်ပျိုးရေးဇုံလုပ်ဖို့ပြင်ဆင်နေတာမှာလုပ်ငန်းပိုင်းမှာပါဝင်လှုပ်ဆောင်နိုင်တဲ့လှုပ်ရှားအင်အားစားပါမှုပြဿနာကြုံတွေ့နေရတာဖြစ်ပါတယ်။ဒီစိုက်ပျိုးရေးဇုံကိုကိုရီးယားနိုင်ငံဘက်ကယင်းမြုပ်နှံမှုပြင်ဆင်နေတယ်လို့ကနဦးသတင်းအရသိရပါတယ်။လက်တလုံးမှာတော့စိုက်ပျိုးရေးဇုံမှာလုပ်ကင်ဖို့အလုပ်သမားစားပါမှုပြဿနာတစ်ခုဖြစ်နေတယ်လို့ဆိုလာသူကတော့စိုက်ပျိုးရေးဇုံလုပ်ဖို့အတွက်ပြင်ဆင်နေတဲ့လုပ်ငန်းရှင်ဦးလာကျော်ဝင်းပါ
ဒီလိုမျိုးအဖြစ်ကြီးဆိုတာတော့ကိုယ်လိုချစ်နေတဲ့အထက်မှာတော့ဒေတာအဖြစ်ကြီးဆိုတာရိုင်းချစ်ကြတယ်။အခုကဒီ application နဲ့တက်တက်ပြီးတော့ခုမှကိုယ်ကပလန်လေးချတာ။ဒါနဲ့တက်ဖို့ဆိုကိုယ်ကတူတက်ဖို့အတွက်ကိုယ်ကဒီကိုရီးယားနဲ့တက်တက်ပြီးတော့လေ။ကိုရီးယားဘက်ကဖူရှင်ဆိုတဲ့ company နဲ့နေပြီးတော့နေအိမ်ကတော့၃၀၀တော့အပြည့်စုံလေးတစ်ခုလုပ်ဖို့အတွက်လေ။ဒါကြီးဟိုလုပ်ငန်းကိုတစ်ခုလုပ်ဖို့အတွက်စီစဉ်နေကြတာ။ဒေတာအဖြစ်ကြီးဆိုတာကညီမရဲ့အတော်တန်ဒေတာကြီးကကိုယ်ကရခိုင်မှာဒီလုံးဝနေလို့ဒေသနာတွေဖြည့်ဖြည့်လို့နေရောအခုကဆိုလို့ဒီမှာခြားကြတာပေါ့နော်ဆဲလို့လူယုံလည်းမရှိဘူးဘာမှလုပ်ပိုင်ခွင့်မရှိတော့ရခိုင်ကလူတွေလည်းကတော့မလေးရှားတော့နိုင်ငံရေးချမှာစားပြီးတော့လုပ်ကြတယ်ခုကတကယ်ကိုဝင်းနေပြန်တော့ဖြစ်ကြနေပေါ့အဲ့ဒါတော့ဒီမှာလုပ်လို့မှလည်းရှားရှားလာတာပေါ့နော်ဆယ်နဲ့အချက်ချင်းဘာမှမရှိဘူးကအခုကလုံးဝနေကအရင်ပြန်တယ်တွေးတယ
်အစံပတ်တိုက်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းလေယာစိုက်ပျိုးထုတ်လုပ်သူတွေဘက်မှသူရင်းငါလို့ခေါ်တဲ့စပါးစိုက်ပျိုးရိတ်သိမ်းပေးနိုင်တဲ့နေသားလုံသားရှားပါမှုပြဿနာဟာလည်းတော်တော်လေးအခြေအနေဆိုးရွားစွာကြုံတွေ့နေရပါတယ်။ပြုပြင်စိုက်ပျိုးရေးပိုင်းဘက်မှလည်းမိပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ရခိုင်တောင်သူလယ်သမားသတ်မှတ်ကအကြံပေးဦးဖေသိန်းကဆိုပါတယ်
ကျွန်တော်တို့ကအဲ့ဒီမှာကအဓိကကုန်ထုတ်စွာစုဖြစ်တာကမွတ်စလင်တွေကဒီလိုဆိုတော့ majority အနေနဲ့ကိုယ်စီရခိုင်တို့နေတိုင်းလူကန်စားတော့ကြတာအာဟိုဟာပေါ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းကိုလူကန်စားတော့ကြရဲအဲ့ဒီလူတွေကမရှိတော့တဲ့ချိန်မှာဒီဟိုဟာပေါ့ရာဒီကောဟိုဟာပေါ့စံတပါးစိုက်ပျိုးထုတ်လုပ်မှုကနေစပြီးတော့ဒီရေးစိုက်ပျိုးထုတ်လုပ်မှုအကုန်လုံးဒီပါရက်ဆိုင်နေတဲ့ဘောဖြစ်နေတယ်။အခုဌာနတွေကလည်းအထူးပရိုဂရမ်တစ်ခုနဲ့လေယာဉ်စိုက်ပျိုးရေးမြင့်တင်ဖို့အတွက်စက်မုံတွေကအစားထိုးပေါ့နော်စိုက်ပျိုးထုတ်လုပ်မှုကိုလုပ်တော့မယ်ဆိုရင်တော့ဒါမကြတော့ကာလတစ်ခုမှအချိန်တစ်ခုကပြန်လေပြီးတော့ကုန်ထုတ်လို့မှာပေါ်လာနိုင်လို့ယူဆရတယ်ခင်ဗျာ။စီမီမကျင်းဆောင်တော့မယ်။အဲ့ဒီအတွက်ဒီနိုင်ငံတော်ကဒါအထူးပရိုဂရမ်တစ်ခုနေနဲ့လုံဆောင်ပေးဖို့လိုနေကြ။
ရစီမောင်နှောနေဆက်ဒေတာမှာတော့လေယာဉ်လုပ်ငန်းလုပ်ကင်နဲ့လုပ်သားရှားပါနေပြီးတရက်အလုပ်သမားတဦးရဲ့ဇယိတ်ဟာ7000ဝန်းကျင်ခန့်ရှိနေတာအရင်ပေးရတဲ့ဈေးထက်ထောက်ဝခန့်ဈေးတက်သွားတယ်လို့တောင်သူတွေကပြောပါတယ်။ဒီလိုအခက်အခဲတွေကြုံနေရပေမဲ့နေဆက်ကုံတွယ်စီစဉ်မှုကင်ပုတ်မှုတွေကတော့ပုံမှန်အတိုင်းကောင်းနေသေးတယ်လို့ရခိုင်ပြည်နယ်ကုံတွယ်ဦးစီးဌာနကဦးစီးမှုကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုံတွယ်ရာမှာစည်ရင်းတွေအရလေယာဉ်ထွက်ကုန်ပစ္စည်းတင်ပို့မှုပြီးရင်ရေဒွက်ကုန်တင်ပို့မှုကဒုတိယအများဆုံးဖြစ်ပါတယ်။လက်ရှိကုံတွယ်မှုပိုင်းနဲ့ပတ်သက်ပြီးကုံတွယ်ရေးဦးစီးဌာနကဦးစီးမှုဦးချိုထွေးကခုလို VOA ကိုပြောဆိုခဲ့ပါတယ်။
အွန်လမှုအခြေအနေကကျွန်တော်တို့ဟိုတိကမှုမရှိဘူးဗျ။နေဆက်ကုန်သမှုလုပ်ငန်းမှာကလက်တလုံးအခြေအနေကကောင်းနေတယ်။တရင်ချင်းဖြစ်ခဲ့လို့ဒါကျွန်တော်တို့ကဟိုအနေကြီးမတည်ငြိမ်တဲ့အခြေအနေရပဲကျွန်တော်တို့ကာလာလေးတစ်ခုမှပဲရက်သွားတာပေါ့ဗျာ
။
ဒီ49ရက်လောက်ပဲကျွန်တော်တို့ရက်သွားတာရှိတယ်။အယောင်းဝယ်စာချုပ်ချုပ်ပြီးတော့ထပ်လုပ်တဲ့လုပ်ငန်းတွေအရယနေ့အချိန်ကြီးကကျွန်တော်တို့မျှော်မှန်းထားတဲ့ပမာဏထက်ကိုပုံမူပြီးတော့ကျွန်တော်တို့ပုံတွေဆောင်ရနိုင်လည်းရှိပါတယ်
။မောင်နှောဒေတာအပါဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အစိုးရဘက်ကပံ့ပိုးမှုတွေလုပ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အစံဖတ်တိုက်ခိုက်ခံရမှုဖြစ်ပွားပြီးတဲ့နောက်မှာတော့လုံသားရှားပါမှုပြဿနာကိုဆိုးရွားစွာကြုံတွေ့နေရတာကြောင့်ဒေတာဖွံ့ဖြိုးရေးလုပ်ငန်းလှုပ်ဆောင်တာမှာနှောင့်နှေးမှုတွေရှိနေတယ်လို့ဒေတာကံတွေကတော့ဆိုကြပါတယ်ရှင်။